ျွန်တော်နှစ်ရက်နေ့ရနေပြီးတော့ညနေ3နာရီခွဲလောက်ကိုကားစီရတယ်ခင်ဗျာအဝေးပြေးခိတ်ကနေလေအဲ့ကားကိုကျွန်တော်တို့စီးသွားတော့ဟိုကိုနေ့လက်ဆန်းလာလောက်ရောက်သွားတယ်ပေါ့ဗျာရာသီဥတုကအရန်အေးတယ်ဗျကျွန်တော်တို့သွားတဲ့အခါမှာဘာခက်ခက်စီလဲဆိုကျွန်တော်ညီမဆိုဝင်းပြတ်သွားတာမျိုးဖြစ်တယ်ကျွန်တော်ဆိုရင်လည်းဟိုမူးတာပေါ့နော်အဲ့လိုဖြစ်တယ်တောင်တွေကိုတက်ရတာကိုအေးတာလည်းအရန်လည်းရာသီဥတုကအေးတယ်အဲ့ဒီကိုသွားတဲ့အခါမှာကျွန်တော်တို့ဒီကနေစချင်းသွားတော့တယောက်ကိုဒီရန်ကုန်ကနေပြီးလာရှုထီကိုကားကားက14,500ပေးရတယ်ခင်ဗျအဲ့လိုနဲ့ဟို12နာရီလောက်ရောက်သွားပြီးတဲ့နောက်ကျွန်တော်တို့ကအဲ့လာရှုကားလမ်းမကြီးပေါ့ပေါ့အဲ့ဒီမှာပဲကျွန်တော်တို့ရွှေမန်းတက်ခုခန့်ဆိုတာရှိတယ်အဲ့ဒါကိုတဦးကို2,000ပေးရတယ်ခင်ဗျအဲ့ဒီမှာတနေ့ကို2,000အဲ့လိုပေးပြီးတော့ကျွန်တော်တို့ကသွားစုံစမ်းတယ်ပေါ့နှစ်ရက်နေ့ကသွားတော့3ရက်နေ့ကိုကျွန်တော်ရောက်သွားတယ်3ရက်နေ့ရောက်သွားပြီးနောက်စုံစမ်းတော့ဟန်နီဦးကဒီမှာရှိတယ်ဆိုတဲ့အကြောင်းကိုသိရတယ်ပြရပြီးတော့ကျွန်တော်တို့တွေကလိုအပ်တဲ့ပစ္စည်းလေးတွေဗာလေးတွေကိုအဲ့ဒီမှာပဲဝယ်လိုက်တာပေါ့ဝယ်ပြီးတော့မှကျွန်တော်တို့တွေက၄ရက်နေမှတွေ့တယ်ဗျ၄ရက်နေမှတွေ့တဲ့ခါကျတော့ဟိုနေ့လေသူတို့က12နာရီကနေ2နာရီကြာမှတွေ့ရမယ်တဲ့ဆိုတော့ကျွန်တော်တို့2နာရီတော့ကိုသွားတွေ့တယ်ကောင်းကောင်းမွန်မွန်တွေ့ရပါတယ
်တနေ့ဦးလေးဒီဟန်နီဦးကိုအာနာပိုင်တွေကဒီလာရှိုးထောင်ကိုသူတို့ပို့တော့ကလေဘယ်လိုပုံစံမျိုးနဲ့ခေါ်သွားတယ်ဆိုတာကိုသိခဲ့ရလားရှင
်သူတို့တွေစပြီးတော့ဒီအင်းစိန်ထောင်ကနေပြီးတော့ချွေရတဲ့နေရာတွေသွားတာလေလမ်းမှာတော့မန္တလေးထောင်မှာတခါနားရတယ်လို့ပြောတယ်။အဲ့ဒီလမ်းတစ်ချုံမှာသူတို့ရေတောင်ကောင်းကောင်းမတော့ရဘူးလို့ပြောတယ်။ထောင်မှာပြေးတဲ့ထမင်းတော့ပဲထမင်းတုပ်လေးနဲ့ပဲဒီသူတို့ပြေးလိုက်တဲ့ဟာပဲစားရတယ်တဲ့။ကျန်တာဘာမှဟိုနေမလုပ်ပေးဘူးပေါ့။အဲ့လိုတော့သူပြန်ပြောပြတာကိုကျွန်တော်တို့သိရတယ
်။အဲ့ဟန်နီဦးကိုထောင်ပြောင်းတဲ့ချိန်တော့ကသူနဲ့အတူတခြားနိုင်ငံအချင်းသားတွေရောပါသေးလားရှင်
။ပါတယ်လူတွေတော့အများကြီးပဲပြောတယ်ခင်ဗျ။ကိုနေ15ရောက်လောက်ထိရှိတယ်လို့ပြောတယ်ပြောရတော့လေ
အော်အဲ့ဒါဆိုသူကမန္တလေးထောင်ကြီးတော့သူတို့အကုန်လုံးတူတူပါသွားကြတာချင
်းဟုတ်တယ်ခင်ဗျဟုတ်ပါတယ်ခင်ဗ
ျဒီလာရှိုးထောင်ကြီးကိုကြတော့
တစ်ဆင့်ပြန်ခွဲတယ်ပေါ့ခင်ဗျဟုတ်ကဲ့တစ်ဆင့်ထပ်ပြီးတော့ပြောင်းပြီးတော့ပို့ပေးတယ်အဲ့ဒီမှာသူတို့သက်ဆိုင်ရာအာဏာပိုင်အဖွဲ့စည်းရလူတွေကလာပြီးတော့သူတို့ကိုလာကြည့်တယ်လာဆောင်ပြီးတော့ကြည့်ပြီးတော့မနောက်ခေါ်သွားတယ်ပေါ့အဲ့အဲ့လူကျွန်တော်ပြောပြတယ်ပြောပြပြီးတော့အဲ့ဒီဟိုလာရှိုးထောင်ကိုရောက်သွားတဲ့ခါမှာသူ့ရဲ့ pressure ဟာငကိုရှိပြီးသားတဲ့ကို30လောက်ထိညော့သွားတယ်တဲ့80 60ပဲဖြစ်တယ်တဲ့ခင်ဗျအဲ့လောက်ထိကြာသွားတယ်လို့ပြောတယ်ခင်ဗျအတော်တော်ပဲပေါ့နော်အဲ့ဒီကိုသွားတယ်ခကြီးကကြမ်းတမ်းတယ်ဆိုတာကိုသူကပြောပြတယ်ပေါ့နော
်အဲ့တော့အခုလာချိုထောင်မှာနေရတော့သူနိုင်ငံရေးအကျဉ်းသားတဦးဆိုတော့သူ့ကိုတတ်တတ်ထားလားတခြားဟိုရာဇဝတ်အကျဉ်းသားအိမ်နဲ့အတူတူထားလား
ဟုတ်ကဲ့ပထမဦးဆုံးတော့သူ့ကိုတဲ့အားလုံးပေါ့နော်အဲ့လိုအမျိုးသမီးအဆောင်မှာထားတယ်နောက်ပိုင်းကျတော့သူ့ကိုတယောက်ခွဲထားတယ်ပေါ့ခွဲထားတယ်အခုသူကအမျိုးသမီးနှစ်ယောက်နဲ့အတူတူနေရတယ်လို့ပြောတယ်ခင်ဗျတိကျခွဲထားလိုက်ပြီပေါ့အခုတော့လေ
အဲ့တော့ဦးလေးတို့ဟိုသူ့ကိုတွားတွေ့တဲ့အချိန်ကျတော့သူအိတ်ထောင်ရောက်တာဘယ်နှစ်ရက်လောက်ရှိသွားပြီလဲရှင
်ဒီကနေပြီးတော့တနင်္လာနေ့လို့ပြောတယ်ခင်ဗျ24ရက်နေ့ကထွက်သွားတယ်သူတို့တွေကြာသာပတင်းနေ့လောက်မှာရောက်တယ်လို့ပြောတယ်ခင်ဗျ4ရက်လောက်ကြာသွားတယ်ပေါ့နော်အဲ့ဒီမှာမန္တလေးထောင်မှာခဏဝင်နားပြီးတော့နေလိုက်ရတယ်လို့အဲ့လိုပြောတယ်ခင်ဗျ
နောက်ပြီးတော့ဟိုသူတို့လက်တချောက်သူတို့ခေါ်သွားတော့အဲ့လက်ထိတ်တွေခြေချင်းတွေရောခတ်ထားသေးလားရှင်အဲ့ဒါကိုပြောပြသေးလား
ဩပြောပြပါလားခင်ဗျာသူကတော့ဟိုသူ့ကိုဟိုနည်းယောက်ျားလေးတွေကိုတော့ခြေချင်းတွေခတ်တယ်တဲ့သူ့ကိုတော့ခြေချင်းတို့ဘာလို့မခတ်ဘူးပေါ့နော်လက်ထိတ်ခတ်ခေါ်ရတယ်ပေါ့အဲ့အဲ့လိုပြောတယ်ခင်ဗျာဟိုဝင်းနေကနေနောက်ပြီးတော့မှမန္တလေးကမှတဆင့်ဟိုနည်းသွားတဲ့ခါမှာပစ္စည်းတွေပါတယ်ပါတော့သူ့ကိုတော့ဟိုအားလုံးလုံးရေးအရာပေါ့နော်လုံးလုံးရေးအရာဆိုပြီးတော့လက်ထိတ်ခတ်ဖို့လုပ်တော့သူကဒီခီးထီပေါ့နော်ပင်မနဲ့သဘောမျိုးရှိလာတယ်ပေါ့ဟိုနေ့ဆိုတော့သူပြေးမယ်လူမယ်လည်းမဟုတ်ဘူးပေါ့နော်မှန်မှန်ကန်ကန်ဟိုနေ့ဖြစ်မဲ့လူတယောက်ဖြစ်တဲ့အတွက်ကြောင့်ဒီလိုသူ့လက်ထိတ်လိုပါလို့မခတ်ဖို့ဆိုပြီးတော့ပြောတယ်အဲ့ဒီခါကျတော့လာပြီးတော့သူ့ကိုစစ်ဆေးတယ်စစ်ဆေးပြီးတော့သူ့လက်ထိတ်မခတ်တော့ဘဲဂျိုင်းခေါ်သွားတယ်လို့ပြောတယ်ခင်ဗျ
ဦးလေးတို့ကုသွားတော့ဒီဒေတာကန်တွေကကုညီတာမျိုးတွေရောရှိလာအထူးသဖြင့်ဒီရွှေပြောင်းခံရတဲ့နိုင်ငံရေးအကျဉ်းသားတွေပေါ့သူတို့ဘယ်လိုဆက်ဆံလဲဆိုတာရောဟိုဟန်နီဦးကပြောပြသေးလားရှင်
ဟန်နီဦးကတော့သူတယောက်တည်းဆိုတော့သူဘသူနဲ့မှလေမတွေ့ရသေးဘူးကျွန်တော်သတိထားမိလိုက်တာတော့ပတ်ဝန်းကျင်ရယ်မသိသေးတဲ့သဘောမှရှိတယ်ဗျာဒါတော့သမီးတွေ့ပေါ့နော်လိုအပ်တဲ့ပစ္စည်းလေးပါလေးတွေဝယ်တဲ့ခါမှာတော့တချို့ကိုကျွန်တော်တို့ကရန်ကုန်ကလာတယ်ဆိုတော့ဘာကြောင့်လဲဆိုတာမေးလာရတော့ရှိပါလေအဲ့ဒီအတွက်ကြောင့်မလို့သူတို့စိတ်ထဲကောင်းတဲ့သဘောမျိုးတော့ရှိတယ်ခင်ဗျာ
အဲ့တော့သူအခုဟန်နီဦးကိုထောက်မှတွေ့ခဲ့တဲ့အချိန်တော့သူ့ကျမ်းမာရေးအချိန်ကရောဘယ်လိုရှိလဲရှင
်ကျမ်းမာရေးကတော့ကွန်တာပြောသလိုရာသီဥတုကအရန်အေးတယ်ဟုတ်တယ်ကျွန်တော်တို့တော့မှအပြင်မသိမထွက်နိုင်ဘူးလေအဲ့လိုအေးတဲ့အတွက်ကြောင့်မလို့လေအဲ့ဒီနေ့ကကျွန်တော်တွေ့ရတဲ့နေ့ကသူစားထားတဲ့သမင်းတွေတော့တချို့ဟာတွေပေါ့နော်အစာမကြေဘူးထင်တယ်အန်တယ်ဆိုတဲ့အကြောင်းတော့ပြောပြတယ်ခင်ဗျအဲ့လို
အဲ့တော့သူ့ကိုအခုလိုဝေးလံတဲ့ထောင်ကိုရွှေ့လိုက်တဲ့အခါကျတော့သူ့အနေနဲ့ဟိုစိတ်သက်ပိုင်းအရာရောဘယ်လိုရှိလဲဆိုတာလေဦးလေးသိခဲ့ရလဲရှင
်ဟုတ်ကဲ့သူကတော့ပြောပြောရှင်းရှင်းပါပဲမိဘတွေလာတယ်တွေ့တယ်ဆိုရခါကြတော့သူရွတ်ရဲတွေ့လိုက်ရတဲ့အထကြောင့်သူ့စိတ်ထဲမှာဟို1 to 1တာတော့ဖြစ်တဲ့ပုံစံကိုကျွန်တော်အကဲခတ်လိုက်လို့ရတယ် ဒါနဲ့စကားပြောတဲ့တစ်ချက်လို့မှာတော့စိတ်တက်ရေးရအရာမြင့်မြင့်မှမှနဲ့သူ့ကိုယ်သူဟိုခိုင်ခိုင်မာမာယက်တည်မယ်ဆိုတဲ့ယုံကြည်မှုတစ်ခုနဲ့ပေါ့နော်ယက်တည်ပြီးကျွန်တော်တို့ပြန်ဆက်ဆံတာမျိုးကိုတွေ့ရပါတယ်အဖေတို့လာနိုင်တဲ့အခါကျမှလာကြဖို့ဆိုတာမျိုးကိုကျွန်တော်တို့ကိုအဲ့လိုပေါ့နော်ပြန်ပြီးတော့သူကပြောတယ်ဒါနဲ့ဝေးတယ်ပေါ့သွားလာတာလည်းဝေးတယ်အဖေကလည်းအသက်လက်ကြီးနေတယ်ဆိုတော့ကနောက်လာနိုင်နှစ်လကြာမှဖြစ်စီသုံးလကြာမှဖြစ်စီလာပါပေါ့သမီးအတွက်ဘာမှမစိုးရိမ်နဲ့ပေါ့သမီးဒီမှာတက်နိုင်တဲ့နည်းနဲ့ပေါ့နော်ကိုကိုယ်ရက်တည်သွားမယ်ဆိုတဲ့စိတ်တမ်းမျိုးနဲ့သူအဲ့လိုတော့ပြောတာကိုကျွန်တော်တို့ကြားခဲ့ရတာပေါ့နော်